လိဗျားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကိုတောက်ချာနေကျင်းပနိုင်မှုဖြစ်နိုင်ကြီးအလားအလာနေပါတဲ့အကြောင်းရွေးကောက်ပွဲကျင်းပရေးဆိုင်ရာလွှတ်တော်ကော်မတီကဗိုလ်ထုံးနေမှာပြောလိုက်ပါတယ်။တရားရေးလုံခြုံရေးနီးနာပိုင်းကိစ္စတွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ကော်မတီဥက္ကဋ္ဌရဲ့သုံးသပ်ချက်ကိုလွှတ်တော်ဥက္ကဋ္ဌထံပေးပို့ခဲ့တာပါ။ရွေးကောက်ပွဲကျင်းပမဲ့ရက်အစ်ကိုတော့ကော်မတီဥက္ကဋ္ဌကအတိအကျမပြောပါဘူး။ရွေးကောက်ပွဲကော်မရှင်ကတော့ဇန်နဝါရီလ24ရက်နေ့ထိရက်ရွှေ့မယ်အကြောင်းနောက်ပိုင်းမှာကြေညာခဲ့တာပါ။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအငင်းပွားစရာတွေအများအပြားကြုံရပြီးနောက်ကြန့်ကြာနေတဲ့သမ္မတရွေးကောက်ပွဲရက်ရွှေ့ရလိမ့်မယ်လို့လည်းအစိုးရမှကလေးကခံမှန်းထားကြပါတယ်။လိဗျားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့မော်မာဂရာဖီဖြုတ်ချခံခဲ့ရတာ10နှစ်လောက်ရှိလာပေမဲ့တိုင်းပြည်ကိုယာယီအစိုးရနဲ့အုပ်ချုပ်နေတာပါ။နိုင်ငံရှေ့ပိုင်းနဲ့အနောက်ပိုင်းကလက်နက်ကင်အုပ်စုတွေကြားကုလသမဂ္ဂရဲ့ဂျားဝင်စစ်ဆင်မှုနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲအပြစ်ခတ်ရစက်ထားပါတယ်။လိဗျားခြေဆိုင်ကုလသမဂ္ဂရုံကတော့ထရီပိုလီမြို့တော်ကလုံခြုံရေးအခြေအနေပေါ်စိုးရိမ်ကြောင်းအင်ကာနေမှာပြောဆိုထားတာပါ။လက်နက်ကင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေပြီးပြစ်ခတ်ဖြစ်လာနိုင်တဲ့ထိတ်တဲ့ရင်ဆိုင်မှုအန္တရာယ်တွေလည်းကြီးထွားလာနေတယ်ဆိုပြီးသတိပေးပြောဆိုထားပါတယ်။